ဟုတ်ကဲ့ပမခဒေါက်တာစောရဲခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာသွေးလွန်တုပ်ကွေးကဒီနှစ်မှာအဖြစ်များဖို့နဲ့ဒီပြင်းထန်နိုင်ခြင်းများနေချိန်မှာပြင်းထန်တာတချို့လည်းစတွေ့လာတယ်ပေါ့နော်အဲ့ဒီအကြောင်းကိုပြည်ရဲ့တစ်ခေါက်ကပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒီပြင်းထန်တဲ့အဆင့်ကိုမရောက်ခင်ကြိုသိနိုင်ဖို့နဲ့ဒီလှုပ်တင်တာကိုကြိုပြင်နိုင်ဖို့အဓိကပြောမှာမို့ကြိုသတိပြုရမယ့်လက္ခဏာရှိလားဆရာ
ရှိပါလေရှိပါကျွန်တော်အနေနဲ့တော့ဒီဝီလန်တပွေရာပြီးရောက်လာပြီဆိုရင်တော့အများကြီးသတိထားစေချင်တယ်ပေါ့နော်မိဘတွေရောဒီကျမရေးဆောင်ဆောင်မှုပေးတဲ့ဆရာဝန်ဆရာမတွေရောသတိထားစေချင်တယ်ပေါ့နော်ဒါမှမဟုတ်ကျွန်တော်ကတော့ဒုနဲ့တပွေအနေကင်းကာတာတွေကြပြလေးတစ်ပုဒ်လောက်ထားတယ်။မရာသီတိုင်းတွင်ဖျားနာလေဝီလန်တပွေမှာဆိုလိုတာရာသီတိုင်းမှာဒီဖျားလဲကြီးတယ်မှိန်းတယ်မလန်းဆန်းမှုပေါ့နော်။ဘာလဲခဏပဲရှိရှိဖျားလဲကြီးတယ်မစားဘူးမတောက်ဘူးခေါင်းကိုက်တယ်ကလေးကမင်းနဲ့မလားမဆိုင်ရှိတယ်ဆိုရင်ဒါသွေးလွန်တုပ်ကွေးဖြစ်နိုင်တယ်ဆိုတာသတိထားရမယ်။နောက်တစ်ခုကသွေးလွန်တုပ်ကွေးမှာအရေးကြီးတဲ့လက္ခဏာထောင်ကျောက်ထဲဝင်သွားတတ်တယ်ပေါ့နော်။ထောင်ကျောက်ထဲဆိုတာဒီကွေးလန်တာဖြစ်တတ်တယ်။သွေးချိန်ကြီးကျသွားတယ်ပေါ့နော်။သွေးခန္ဓာကိုယ်ရဲ့သွေးလက်ပတ်မှုစနစ်ထဲမှာရှိတဲ့သွေးရည်ကြီးတွေကသွေးကြောတွေအပြင်ထွက်သွားတယ်။ဒါသွေးကြောတွေရောင်းနေတယ်။အဲဒီခါမျိုးကြာရင်သွေးလက်ပတ်မှုမကောင်းတော့ဘူး။ဒါဆိုကလေးကပိုပြီးတော့နှုံးလာတယ်။ပိုပြီးတော့မလားမဆိုင်ရှိတယ်ပြိုတယ်အနေဤတယ်ပေါ့နော်ငိုတယ်ပေါ့ပြီးရင်မစားဘူးမတောက်ဘူးတယ်အနေပိုင်းတာ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီကျင်းချန်တဲ့ဆင်ချက်ခံနေအချိန်နေမှာရောကြိုသတိပြုတင်တာရှိသေးလားဆရာ
အဲ့လိုဖြစ်ချင်အဖျားကြပါလေဘော3ရက်က5ရက်လောက်မှာဖျားရရဲ့3ရက်က5ရက်လောက်မှာအများဆုံးဖြစ်တတ်တယ်ပေါ့နော်အဲ့တော့အဖျားကြသွားတဲ့ခါကျတော့ဒါကလေးကောင်းသွားပြီဆိုပြီးတော့မိဘတွေရောဆရာဝန်ဆရာမတွေရောနည်းနည်းအထင်မှားသွားတတ်တယ်ဒါပေမဲ့ကျွန်တော်တို့ဟိုကြာကောင်းလားကြာဆူလားခွဲဖို့လိုတော့ကြာပြီးကလေးကဆော့နေတယ်ကစားနေတယ်လမ်းဆန်းနေတယ်ဆိုရင်ဒါကြာကောင်းပေါ့ဒါတော့အပြားကြပြီးတော့တွေးလန့်တာမရောက်ဘဲနဲ့ဒီမှာဒီဗိုင်းရပ်စ်ပိုးဆိုတော့အချိန်တန်ကောင်းသွားတာကိုပြရတယ်ပေါ့ဒါပေမဲ့အပြားတော့ကြာသွားတယ်ကလေးကဆော့တာကစားတာမရှိဘူးပိုပြီးတော့မှိန်သွားတယ်ပိုပြီးတော့မလမ်းဆန်းဘူးဒီချိန်လုံးအိတ်နေတယ်ဘိုင်းနာတယ်အန်တယ်ခြေလက်တွေကတော့နောက်ပိုင်းကျတော့အေးဆက်တာလို့ပါတော့ဘေးခုံလုံးစမ်းမရတာလို့ဖြစ်လာတယ်ပေါ့အခုပြင်တော့ဒါသွေးလန်းတာရောက်နေတာကျွန်တော်ကကြောစားပြီးတော့ကြောသေးသွားရမယ်ညဉ့်ညလေးသွားရမှာအဲ့ဒါကိုလည်းသတိထားမိဖို့ကျွန်တော်ကတော့အဲ့လိုပေါ့နော်အခြားစေမလန်းနေအစင်သတိချက်ဆိုတော့ဒုတိယတစ်ပိုင်းအနေနဲ့ရေးထားပါ
ဟုတ်ကဲ့ဆရာကြီးတခြားရောအခုဒီရေးပေါ်အခြေအနေကိုစသိနိုင်တာရှိသေးလားဆရာ
ကျွန်တော်အနေနဲ့ဟိုစမ်းသပ်မှုတွေဘာတွေလုပ်လို့ရလဲဆိုတော့ဟိုသွေးလန်းတုပ်ကလေးအတန်တရားဖြစ်ရင်သွေးပေါင်းချိန်တိုင်းမှာတိုင်းပြီးလို့ရှိရင်သွေးပေါင်းချိန်ပေါ်သွေးနဲ့အောက်သွေးကြားမှာတော့9မိနစ်ထားမယ်ပိတ်ထားမယ်ပေါ့နော်ပြီးတော့ပြန်လှုပ်လို့ရှိရင်ပြီးရင်လက်ဖြံမှာဆက်ကလေးတွေအများဆုံးနေရာမှာကြည့်ပါကလမတ်ပတ်လည်မှာဆယ်သက်သက်ကျော်နေရင်ဒါ positive ဖြစ်တယ်ပေါ့နော်သွေးလွန်တုပ်ကွေး positive ဖြစ်တယ်ပေါ့သေချာတာသိယူဆိုင်ပြီးတော့ကြည့်ဖို့လိုနေပြီစေုံတင်တင်မတင်လို့ရှိရင်လည်းနေတန်ကြည့်ရမယ်ဖြစ်နိုင်လို့ရှိရင်သွေးတွေပါဖောက်စစ်တော့ပေါ့ကွာဒါကမှသွေးပြူဒိုင်းတာရှိတယ်ကျွန်တော်တို့အစ်များတဲ့ဟာပါ blood for CP ပေါ့ဒါမှ full blood count လို့ခေါ်တာပေါ့လို့သွေးပြူတွေသွေးနုတွေယူလိုက်ရင်ဒါသွေးပြူကကျကျလာတယ်သွေးဥမှာနောက်ပိုင်းကျတော့ဆလိုက်ကျလိုက်လာတယ်ပထမသွေးပြူကရင်ကျနောက်သွေးဥမှာကျလာတယ်ပြီးရင်သွေးပြစ်နှုံးခေါ်တော့ PCV ပေါ့ Type 7 Volume HCG လို့လည်းခေါ်တယ်ဒီ Hematocrit လို့လည်းခေါ်တော့ပေါ့နော်အဲ့ဒါတက်တက်လာတယ်ဆိုရင်ဟိုသွေးရည်ကြီးတွေကအပြင်ကိုထွက်နေတယ်ဆိုတော့ပြချော့ရကျင်တယ်လို့ဆာဖြစ်တယ်ဆိုတာပြတယ်ပေါ့နော်သင်္သာပါ
ဟုတ်ကဲ့ဆရာဒီချက်တွေကတော့ဒီဆေးရုံကြောင်းပါပဲကျွန်တော်တို့အဓိကလုပ်နိုင်မှာပေါ့နော
်ဟုတ်ပေါ့
ဒါပေမဲ့ခုနကအဖျားကျလို့ရှိရင်မလန်းရင်တော့ဆေးရုံအမြန်ပို့ဖို့အရေးကြီးတာပါဆရာနော်
ဟုတ်
နေဆရာဆေးရုံစီက
ဟုတ်ကဲ့
ဟုတ်ကဲ့ဆရာ
ခုနကတော့ကျွန်တော်ပြောတဲ့ဟာတွေကတော့သွေးလွန်တုပ်ကွေးဖြစ်နိုင်ခြေရှိတာပေါ့နော်နောက်တစ်ခါတော့အန္တရာယ်လက္ခဏာဆိုတာရှိပါတယ်ဥပမာသွေးလွန်တုပ်ကွေးလို့သတ်မှတ်ထားတဲ့ကလေးတယောက်မှာနှာခေါင်းလေးဆန်နေပေါ့ကော်ဖီနှစ်ယောက်အောင်နေပေါ့မျူကိုဆယ်ဘလီဒင်းလို့ခေါ်တာပေါ့နော်အဲ့ဒါစီဗီဆိုလဲတာအနေလက္ခဏာဈေးုံတင်ထားရမယ်။နောက်ဇက်တိုက်အန်တယ်ပေါ့။ဟိုတခါတခါအန်တော့မဟုတ်ဉာဏ်ခဏနာအန်နေတယ်။နောက်ပြီးဒီ1 byte ညာဘက်ပေါ်ပိုင်းပေါ့နော်။ဘိုင်းနာလေးအဲ့ဒါတော်တော်လေးနာတယ်ပေါ့။နောက်ကျတော့ကျွန်တော်ကဟိုအတော်ဆောင်းလိုက်ကြိုက်ကြည့်ရင်တော့ဒီ1 byte တို့အဆုတ်တို့ပါဝင်နေမှာရေစုတယ်နော်။နောက်တွေးစစ်ကြည့်လို့ချင်းဒီ platelet count လို့ခေါ်တဲ့တွေးမွားပေါ့နော်။အဲ့ဒါကသမားဖြင့်150 400ရှိတယ်ပေါ့နော်တရားအောက်ကြတာလေเนาะပြည့်ပြည့်ကျန်းတော့အတမ်းမှငကိုရှိတဲ့ဟိုမှာ35ရှိမဲ့လို့ဆိုလို့ရှိရင်20ရရင်တော့ပေါ့40နှစ်တိတက်လာတယ်เนาะဒီလိုဟာတွေကတော့သွေးစစ်စစ်ပါရတယ်ဒီလိုအန္တရာယ်လက္ခဏာတွေရှိတယ်သူရင်ကြည့်တဲ့ဆိုးဝါးရင်တော့ခြေလက်တွေအေးဆက်တယ်ခေါင်းကလန်းဖြစ်တယ်ပေါ့ ဒါတော့တကယ်သွေးလန်းတာရောက်သွားပြီပေါ့အဲသွေးလန်းတာမရောက်ခင်နေလက္ခဏာတွေရှိရင်ကျွန်တော်စေုံတင်တာပါစေုံတင်တာတစ်ခါမဲ့24နာရီပေါ့နော်စောင့်နိုင်စောင့်ကြည့်နိုင်တဲ့စေုံမှာတင်မရဘူးဘယ်လိုတကွေးလူနာကိုတနေ့မှတစ်ခါစံလို့မရပါဘူးတော့ကျွန်တော်တို့အနိုင်နှစ်နာရီတစ်ခါကိုသွေးကုန်လုံးတွေသွေးချိန်တွေစစ်နေရပါ
တယ်ဟုတ်ကဲ့ဆရာအဲ့ဒီ ICU အထူးကျက်မှတ်ဆောင်ကြီးပါလောက်ကိုပုံမှန်စစ်နေရတဲ့ဘောရှိတာပါဆရာနော်
ဟုတ်ပါတယ
်ဟုတ်ကဲ့
ဟုတ်ပါသွေးချိန်ရမယ်သွေးဖို့သွေးဆုံးနေတယ်တော့ဒီအန္တရာယ်လက္ခဏာမရှိဘဲနဲ့လည်းဆေးရုံတည်ရမယ်အခြေအနေရှိပါတယ်เนาะအဲ့ဒါကဘာလဲဆိုလို့ရှိရင်မှာတွေးလင်းတကွေလို့သတ်မှတ်ပြီးတော့ကလေးရတစ်နှစ်အောင်ဆိုကျွန်တော်ဆင်းတင်ထားရမယ်ဒါဆိုကြောစေးတွေပါအဲကြောတွေပါချဖို့တော်တော်လေးခက်ပါတယ်နောက်ပြီးကြလို့ရှိရင်မှာဒီခုနပြောတဲ့အန္တရာယ်လက္ခဏာရှိရင်တော့တက်ကိုတည်ရမယ်ဒီတော့ကြတော့အဝလွန်နဲ့ကလေးအဝလွန်စီလို့ရှိရင်ကျွန်တော်သွေးကြောလေးပါဆရာခက်တဲ့ဟိုစန္ဒခက်တဲ့အတွက်ကြောင့်တင်လာမယ်နောက်ပြီးကြတော့အခြေခံယောဂါရှိတဲ့ကလေးပေါ့ဒီမှာသလစီမီးယားသွေးရနဲ့ပေါ့နော်မွေးရပါသွေးရနဲ့နော်နာရာချေ၆ကယောဂါရှိတာလို့နော်အဲ့လိုယောဂါတစ်ခုအခန်းရှိတဲ့ကလေးတွေမှာလည်းသွေးနဲ့တကွေးဖြစ်ရင်တင်ထားပါမယ်နောက်တစ်ခုကတော့ဟိုဆေးရုံနဲ့ပေါ့နော်ဆိုလိုတာသွေးလွန်တကွေးသွေးလန်းတာဖြစ်တယ်ဖြစ်ခြင်းလို့ဖြစ်တယ်ဆိုကျွန်တော်ကကြောသေးတွန်းတာအမယ်တွန်းတဲ့အခါမှာလဲတေချာပြတ်ချက်ပြီးတွန်းရတော့ဘောနော်သူရဲ့ကိုယ်လေးချင်းနဲ့တဏှာရောဘလောက်နှုံးတွန်းမဲ့အတိုးဆော့လဲလိုအပ်တယ်လို့လုပ်ရတယ်အဲ့တော့ဒီ24နာရီကြီးနိုင်တဲ့ဆေးရုံကိုတင်ဖို့လိုတယ်အဲ့လိုတင်ဖို့တက်တယ်ဥမာညာကြီးကျင်းတို့တမလာခက်တယ်ဆေးရုံနဲ့သွားလာခက်တယ်ဆိုတော့ကျွန်တော်ပြတာပါ
ဟုတ်ကဲ့ကြီးကြီးအများကြီးတင်ပါတယ်ဆရာ